ဣရတ်နိုင်ငံရဲ့သမားတွေကြားယုံကြည်မှုအားနည်းနေတာတွေကြောင့်မလို့အမျိုးသားပြန်လည်တည်မြဲရေးအတွက်နှောင့်နှေးနေရတယ်ဆိုပြီးဣရတ်အစိုးရကပြောဆိုလိုက်ပါတယ်။ဝေဖန်သူတွေကတော့ဣရတ်အစိုးရအနေနဲ့ဣရတ်ပြည်သူတွေလိုအပ်နေတဲ့လူမှုစောင့်ရှောက်ရေးလုပ်ငန်းတွေကိုစတင်လှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောပါတယ်။ဒီလိုမလုပ်ရင်မကြသေးခင်ကကောင်းမွန်လာခဲ့တဲ့လုံခြုံရေးအခြေအနေတိုးတက်လာတာတွေပြန်ပြီးလက်လွတ်ရလိမ့်မယ်လို့ပြောပါတယ်။ဣရတ်မြောက်ပိုင်းအာဘီလ်မြို့တော်ကနေVOA သတင်းတော်ဒန်နီယယ်ရှက်သတင်းပေးပို့ထားတာကိုမညညိုလွင်ကအခုတင်ပြပေးပါမယ်ရှင်
။အီရတ်ဆိုရရဲ့ပြောရင်းဆိုခွင့်ရှိသူအာလီအယ်ဒါဘတ်ရှာဝေဖန်သူတွေပြောဆိုနေကြတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေတိတ်ကိုနှေးကွေးလွန်းတယ်ဆိုတဲ့ပြောဆိုချက်တွေကိုသူ့အနေနဲ့သဘောတူတဲ့အကြောင်းပြောပါတယ်။အီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အကြီးအကဲဗိုလ်ချုပ်ကြီးပက်ထရီယော့စ်ကသူ့အနေနဲ့အီရတ်ရဲ့နိုင်ငံရေးတိုးတက်မှုတွေကိုကျေနပ်မှုမရှိတဲ့အကြောင်းပြောဆိုတာကိုဝါရှင်တန်ပို့စ်သတင်းစာမှာရေးသားထားပါတယ်။အယ်ဒါဘတ်ကအခြေအနေကိုဘယ်သူမှကျေနပ်အားရမှုမရှိပါဘူးလို့ပြောဆိုပါတယ
်။ There is a lack of a trust between the political parties and this is reflecting in the
နိုင်ငံရေးပါတီအဖွဲ့အစည်းတွေကြားတစ်ဖွဲ့နဲ့တစ်ဖွဲ့ယုံကြည်မှုမရှိကြပါဘူး။ဒီမယုံကြည်ကြတာကကောင်စီအတွင်းကကိုယ်စားလှယ်တွေနဲ့အစိုးရအကြားကွဲလွဲချက်တွေရှိနေတာကိုထင်ရနေပါတယ်
။ဒီလိုတိုးတက်မှုမရှိဘူးဆိုပေမဲ့တချို့တိုးတက်မှုတွေရှိလာတာကိုလည်းတွေ့ရပါတယ်။အီရတ်နိုင်ငံမှာဒီနှစ်အတွင်းဆရန်ဟူစိန်ကြဆုံပြီးဗဟိုအစိုးရအသုံးစရိတ်နဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ငြိမ်းချမ်းသာခွင့်ပေးရေးအဓိကဥပဒေကြမ်းတွေအတည်ပြုပြဋ္ဌာန်းနိုင်ခဲ့ပါတယ်။ဒီဥပဒေနှစ်ခုစလုံးဟာအီရတ်နိုင်ငံအတွင်းမတူညီတဲ့ဘာသာရေးနဲ့လူမျိုးစုအဖွဲ့အစည်းတွေအကြားယုံကြည်မှုတည်ဆောက်ဖို့ရည်ရွယ်ပြီးဇက်တိုက်ဆောင်ရွက်ခဲ့တဲ့လုပ်ငန်းစဉ်တွေထဲမှာပါဝင်ပါတယ်။ဒါပေမဲ့လည်းအီရတ်သမရရဲ့ကောင်စီကပြည်နယ်တွေမှာရွေးကောက်ပွဲကျင်းပရေးဥပဒေကိုတော့ပယ်ချလိုက်ပါတယ်။ဥပဒေကြမ်းကိုပါလီမန်ကပြန်ရေးဆွဲဖို့ပြန်ပေးအပ်ခဲ့ပါတယ်။ယင်းနီးမြုပ်နှံမှုနဲ့အီရတ်ရဲ့ကြီးမားတဲ့ရေနံတွေပေါ်ကရတဲ့ဗန္နာငွေကြေးမျှဝေရေးဆိုင်ရာဥပဒေကတော့အခုချိန်ထိနှောင့်နှေးကြန့်ကြာနေသေးပဲဖြစ်ပါတယ်။အယ်ဒါဘက်ချာဒီဥပဒေနှစ်ရပ်အတည်ပြုရေးဟာအမျိုးသားပြန်လည်တည်မြဲရေးအတွက်နောက်တစ်ဆင့်ဖြစ်တယ်လို့ပြောဆိုပါတယ
်။economically
here ရှင်နာနဲ့ပတ်သက်တဲ့ဥပဒေကဣရတ်ရဲ့စီးပွားရေးအခြေအနေကိုပို့ပြီးတော့တိုးတက်လာအောင်ဆောင်ရွက်နိုင်မှာပါကုမ္ပဏီတွေဒီထဲပို့ပြီးတော့ရောက်လာကြမယ်အလုပ်ကိုင်တွေလည်းပို့ပြီးတော့ဖန်တီးပေးနိုင်မယ်အခြေအနေကိုပိုကောင်းအောင်လုပ်နိုင်မှာပ
ါ American ပြည်ထောင်စုနဲ့ဣရတ်ခေါင်းဆောင်တွေကတော့ဣရတ်အစိုးရအနေနဲ့ဣရတ်ပြည်သူတွေလိုအပ်နေတဲ့လူမှုစောင့်ရှောက်ရေးလုပ်ငန်းတွေကိုဒီထက်ပိုပြီးဆောင်ရွက်ဖို့လိုတယ်လို့သတိပေးပါတယ်ဒီလိုမဟုတ်ရင်အီရတ်နိုင်ငံအစ်ကိုအယုံကြည်မဲ့လာပြီးတပုံတွေနဲ့ပူးပေါင်းသွားတာမျိုးတွေများလာလိမ့်မယ်လို့လည်းသတိပေးထားပါရဲ့ရှင်
။မညညိုလင်းတင်ပြခဲ့တာပါ။